ရှေ့လေပိုင်းဒေသကဂိုလန်ကုန်းမြေဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုအသိအမှတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောခဲ့တာကြောင့်ကမ္ဘာနိုင်ငံအတော်များများဝေဖန်မှုတွေထွက်နေချိန်မှာပဲဒီအသိအမှတ်ပြုချက်ကိုသမ္မတထရန့်မနေ့ကပဲတရားဝင်လက်မှတ်ရေးထိုးပါတယ်အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကလည်းအမေရိကန်သမ္မတတွေထဲမှာအစ္စရေးအတွက်အကောင်းဆုံးမိတ်ဆွေကသမ္မတထရန့်ပါလို့ပြောခဲ့ပါတယ်ဒီအကြောင်း Jeff Caster ရဲ့သတင်းကိုကိုကျော်အောင်လင်းဆက်ပြောပါလိမ့်မယ်ရှင်
နောက်လာတဲ့မှာပဲအစ္စရေးနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်လို့ဝန်ကြီးချုပ်နတန်ယာဟုအတွက်အခုချိန်ဟာနိုင်ငံရေးအရတော်လေးရေးကြီးနေတဲ့ကာလဖြစ်နေပါလေဒီချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးကပိုင်ဆိုင်တယ်လို့ပြီးခဲ့တဲ့ပတ်ကပြောခဲ့တာကြောင့်အရှေ့လက်ပိုင်းဒေသတွင်းနိုင်ငံတွေနဲ့ဥရောပသမဂ္ဂအပါအဝင်တခြားကမ္ဘာနိုင်ငံချို့ကဝိုင်းပြီးတော့ဝေဖန်နေကြပါလေသမ္မတထရမ့်ကအခုလိုပြောဆိုလိုက်ပြီးတော့ရက်ပိုင်းတွင်းမှာပဲအစ္စရေးဝန်ကြီးချုပ်နတန်ယာဟုဝါရှင်တန် DC ကိုရောက်လာခဲ့ပါလေမင်းတို့ကတော့ဂိုလန်ကုန်းမြစ်ဟာအစ္စရေးပိုင်နယ်ဒေသဖြစ်ကြောင်းသမ္မတထရမ့်ကတရားဝင်အသိအမှတ်ပြုလက်မှတ်ရေးထိုးခဲ့တဲ့အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်နတန်ယာဟုတက်ရောက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလက်မှတ်ထိုးမှုမတိုင်ခင်မနေ့ကတင်းလာနေမနေ့ပိုင်းမှာအရှေ့လက်ပိုင်းဒေသဂါဇာကမ်းမြောင်ကနေတာဝဲပစ်ဒုံးကျည်ပစ်ခတ်မှုတစ်ခုကအစ္စရေးနိုင်ငံအလယ်ပိုင်းကိုထိမှန်ခဲ့ပြီးအဲ့ဒီမှာလူ9ဦးဒဏ်ရာခဲ့ပါတယ်။အဲဒါကြောင့်အင်ဂျီနီယာမှာသမ္မတထရမ့်နဲ့ညစာစားဖို့အစီအစဉ်နဲ့ဒီနေ့ကျင်းပဖို့ရှိတဲ့ American Israel လူမှုရေးရာကော်မတီ AIPAC ရဲ့ညပလည်ညီလာခံမှာမိန့်ခွန်းပြောမဲ့စီစဉ်တွေကိုဖျက်ပြီးတော့ Israel ဝန်ကြီးချုပ်နန်တယာဟုကမန်ကရန်ပြန်သွားခဲ့ပါတယ်။အခုလိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကိုခံရတာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကစိတ်မကောင်းတဲ့အကြောင်းမနေ့ကအင်ဂျီရောမှာ Israel ဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ I want to begin by expressing our condolences to the prime minister and the people of Israel
ပထမဆုံးကျွန်တော်ပြောချင်တာကတော့ဒီကနေ့မနက်ပိုင်း Hamas အဖွဲ့က Israel အိမ်တွေကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဝမ်းနည်းကြေကွဲရကြောင်း Israel ပြည်သူတွေနဲ့ဝန်ကြီးချုပ်နေတန်ယာဟုကိုပြောကြားလိုပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တွေတော်တော်များများအပါအဝင် Israel အရက်သူအရက်သားအနည်းဆုံး9ဦးဒဏ်ရာရရခဲ့ကြပါတယ်အကြမ်းဖက်မှုဒဏ်ကိုခံနေကြရတဲ့ Israel ပြည်သူတွေအတွက်ကျွန်တော်တို့ကဆုတောင်းပေးနေပါတယ်အစ္စရေးအနေနဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်လုံးဝရှိတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပါတယ
်။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲတွေမကျင်းပခင်နှစ်ပတ်လိုမှာအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အစ္စရေးဝန်ကြီးချုပ်နတန်ယာဟုကတော့သမ္မတထရမ့်ကအစ္စရေးကိုဆက်ပြီးတော့အားပေးနေတာနဲ့ပတ်သက်ပြီးတော့လည်းကျေးဇူးတင်ကြောင်းအင်ဂျီရောမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
အစ္စရေးဟာအင်ဂျီရောမှာတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံမှာဒါပေမဲ့သမ္မတထရန့်ထက်ပိုကောင်းတဲ့အမေရိကန်သမ္မတအစ္စရေးအတွက်မရှိခဲ့ပါဘူးအခုလည်းခမားကအစ္စရေးကိုအားပေးထောက်ခံကြောင်းတကြိမ်ထပ်ပြန်ပြလိုက်ပါပြီအီရန်ရဲ့နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ခဲ့တုန်းကတကြိမ်ယေရုရှလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိအမှတ်ပြုခဲ့ပြီးအမေရိကန်တန်ယုံကိုလည်းယေရုရှလင်ကိုပြောင်းရွှေ့ခဲ့တုန်းကတကြိမ်အစ္စရေးကိုထောက်ခံကြောင်းပြသခဲ့မှုပါတယ်ဒီကနေ့တခါထပ်ပြီးပြသလိုက်တာကတော့ဂိုလန်ကုန်းမြစ်ဟာအစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုတရားဝင်အတိအမှတ်ပြုလိုက်တာပါပဲ
ဂိုလန်ကုန်းမြစ်ဟာ1969ခုနှစ်ကစီးရီးယားနဲ့အစ္စရေးကြားဖြစ်ပွားခဲ့တဲ့6ရက်စစ်ပွဲမှာအစ္စရေးဘက်ကအနိုင်ရပြီးတော့သိမ်းပိုက်ခဲ့တာပါဂိုလန်ကုန်းမြစ်ကိုအစ္စရေးကပိုင်ဆိုင်တယ်လို့ကြေညာခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းမှာရောအမေရိကန်ပြည်ထောင်စုရဲ့မူဝါဒမှာပါအငင်းပွားစရာကိစ္စတစ်ခုဖြစ်ချိန်တော်ကြအောင်ရှိနေကြတာပါဝန်ကြီးချုပ်နတ်တရားဦးဟာလက်ပေးလက်ယူမှုအဂရိလိုက်စားမှုတွေနဲ့လောလောဆယ်ဆွဲချက်တင်ခံထားရတာဖြစ်ပြီးနောက်လာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်တစ်ချိန်သူ့အနိုင်ပြန်ရရေးသူ့ရဲ့အတိုက်ခံဖြစ်တဲ့အစ္စရေးကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်နဲ့အကြိတ်နဲ့ရှင်ပြိုင်နေရတာပါဝန်ကြီးချုပ်နတ်တရားဦးဟာ2009ခုနှစ်ကတည်းကစပြီးတော့အစ္စရေးနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်